ခိုင်ပြည်နယ်တောင်ပိုင်းရံပြဲမြို့နယ်ကြောင်းနီမော်ကျေးရွာကိုဇန်နဝါရီလ10ရက်နေ့လယ်ပိုင်းမှာစစ်ကောင်စီလက်ထက်ကဗုံးကျဲခဲ့တာကြောင့်အရက်သား40ကျော်တေဆုံးပြီး20ကျော်ဒဏ်ရာရခဲ့တယ်လို့အာရခတက်တော် AA ပြောခွင့်ရခိုင်တုခက VOA ကိုပြောပါတယ
်။ဒီ2024ခုနှစ်ဇန်နဝါရီလ6ရက်နေ့ဒီနေ့လေတနာရီ20မိနစ်မှာရံပြဲမြို့နယ်ကြောင်းနီမော်ရွာကိုအကြမ်းဖက်ဖက်ဆစ်စစ်ကောင်စီကဂျက်ဖိုက်တာနဲ့ဗုံးကျဲတိုက်ခိုက်ခဲ့တာရှိပါတယ်။ဒီကနဦးရရှိတဲ့တည်င်းတွေအရဒီအပြစ်မဲ့ပြည်သူ40တေဆုံးပြီးတော့20ကျော်တန်ရရှိခဲ့တယ်လို့ဟိုသိရပါတယ်။ဟိုတေဆုံးတဲ့သူတွေအလုံးဟာဒီအရသာပြည်သူတွေဖြစ်ပါတယ်။ဟိုတေဆုံးတန်ရရတဲ့အထက်မှာအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ပါတယ
်။စစ်ကောင်စီဟာလူနေထူထပ်တဲ့ကြောင်းနီမော်ရွာတောင်ပိုင်းမွတ်စလင်တွေနေထိုင်တဲ့ရက်ကွက်ကိုဗုံးကျဲခဲ့တာဖြစ်ပြီးမိအကြီးကျယ်လည်းလောင်ကျွမ်းခဲ့ပါတယ်။အဲ့ဒီကနေတဆင့်အလဲပိုင်းနဲ့မြောက်ပိုင်းရက်ကွက်တွေစီမိကူးဆက်လောင်ကျွမ်းခဲ့တာကြောင့်လူနေအိမ်ကြီး900ကျော်ပျက်စီးသွားတယ်လို့လည်းအေအေပြောခွင့်ရကပြောပါတယ်။လက်ရှိမှာတော့ဒဏ်ရာရတဲ့သူ90ကျော်အထိရှိလာနေပြီးအသက်အန္တရာယ်ဆိုးရင်ရသူတွေလည်းအများပြားပါဝင်နေတယ်လို့အရေးပေါ်ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့ရမမြေပရဟိတအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုတော့အာရခတပ်တော်ကဆေးဝါးကုသပေးနေတယ်လို့ပြောခွင့်ရခိုင်တုခကပြောပါတယ်။
ဒီလူနေထူထပ်တဲ့ဒီမွတ်စလင်အများစုနေတဲ့ရွာကိုဟိုဘုံထိမှန်ပြီးတော့မှဒီမိလောင်ခဲ့တဲ့အတွက်ဒီအခုလိုအသေးပြောက်များခဲ့တာဖြစ်ပါတယ်။ဟိုကျွန်တော်ရဲ့ဒီအုပ်ချုပ်ရေးဌာနပြည်သူ့လုံခြုံရေးဌာနနဲ့ဒီဒေသခံတွေကဟိုမိကိုစ조사ငိမ့်တက်ခဲ့ကြတာဖြစ်ပါတယ်။ဟိုဒုက္ခရောက်နေတဲ့ဒီဘုံဘေးတန်တဲ့ပြည်သူတွေကိုလည်းဟိုတတ်နိုင်သမျှအကူအညီပေးနေကြတာရှိပါတယ်။ဟိုကျွန်တော်အာရခပြည်သူတော်လှန်ရေးအစိုးရဒီကျန်းမာရေးဌာနကလည်းဟိုဒဏ်ရာရတဲ့ပြည်သူတွေကိုဟိုလိုအပ်တဲ့အရေးပေါ်ဆေးဝါးကုသမှုတွေပေးနေတာရှိပါတယ
်။လက်ရှိဘုံကျဲခံခဲ့ရတဲ့ကြောင်းနီမော်ကျေးရွာဟာရံပြဲမြို့ရဲ့တောင်ဘက်12မိုင်ကျော်အကွာမှာတည်ရှိတာဖြစ်ပြီးတော့ကမ်းတစ်ဖက်မှာတော့စစ်ကောင်စီကထိန်းချုပ်ထားစေမန်အောင်မြို့တည်ရှိပါတယ်။ဒါအပြင်ကြောင်းနီမော်ကျေးရွာမှာရံပြဲ၄တောင်တောင်ကုတ်စားတဲ့မြို့နယ်တွေကစစ်ဘေးဒုက္ခသည်တွေအများပြားလာရောက်နေထိုင်ကြတာကြောင့်လူဦးရေထူထပ်တဲ့ကျေးရွာတစ်ခုလည်းဖြစ်ပါတယ်။စစ်ကောင်စီအနေနဲ့အခုလိုတိုက်ပွဲဖြစ်ပွားတာမရှိတဲ့နေရာကအရဲသားတွေကိုဥတီတိုက်ခိုက်နေတာနဲ့ပတ်သက်ပြီးခိုင်တုခကအခုလိုပြောပါတယ်
။ဟိုဗာတိုက်ပွဲမှာဖြစ်ပွားခြင်းမရှိတော့တဲ့နေရာမှာဟိုအခုလိုအပြစ်မဲ့ပြည်သူတွေကိုဥတီပြစ်မှတ်ထားတိုက်ခိုက်တာဟာဒီအကြမ်းဖက်စစ်ကောင်စီအနေနဲ့ဒီအလွန်ရုပ်မာတရေဘောကြောင့်တဲ့လုပ်ရဖြစ်တယ်လို့ဟိုစစ်ရသွားမှုကိုပြောင်ပြောင်တင်းတင်းကျူးလွန်တာလည်းဖြစ်ပါတယ်။
ဒီပြီးခဲ့တဲ့သတင်းပတ်ကျော်အတွင်းမှာပဲပုံနှကျွန်းမြို့နယ်အတွင်းကကျေးရွာတချို့နဲ့မြေပုံမြို့နယ်ကမ်းထောင်ကြီးမြို့ကိုစစ်ကောင်စီလေတပ်ကဗုံးကျဲခဲ့တာကြောင့်အရဲသား10ဦးထက်မနည်းသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရသူတွေလည်းအများပြားရှိခဲ့ပါတယ်။အာရခတပ်တော် AA အနေနဲ့ရခိုင်ပြည်နယ်မြို့နယ်18မြို့နယ်တဲက14မြို့နယ်ကိုတိမ့်ပိုက်ထိန်းချုပ်ထားပြီးနောက်ပိုင်းမှာတော့လက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းလိုတဲ့အကြောင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလအကုန်ပိုင်းကထုတ်ပြန်ထားပါတယ်။အဲ့ဒီလိုအေအေနဲ့ထုတ်ပြန်ကြတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပဲအေအေထိန်းချုပ်ရနယ်မြေတွေကိုလေကြောင်းကနေဆက်လက်ဗုံးကျဲနေတာပါခင်ဗျာ